Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဧပြီလ1ရက်စက်တဘာလနေ့မနက်ဖက်အစီအစဉ်လေးကို American ပြည်အောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ32 40 48ကနေဓာတ်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်မြတ်သူပါ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းရင်တင်ဆက်သွားမှာပါ။နားဆင်ရမယ့်အထဲမှာတော့
I think clearly those conditions exist right now. The question becomes how. And I believe that the international community
လူ့သမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောတော့တာပါ။မြန်မာနိုင်ငံကို R2B ဝင်ရောက်နိုင်ခြင်းရှိမရှိနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းတာကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဆက်လက်ပြီးတော့ UN နဲ့စက်မှာမြန်မာတို့ချို့ COVID တကြော့ပြန်လည်ဖြစ်ပွားနေတဲ့အကြောင်းကိုလည်းနားဆင်ရမှာဖြစ်ပြီးရက်ကွက်တွေတဲ့ဒီဝင်ရောက်ပြစ်ကတ်ဖမ်းဆီးနေတဲ့ရန်ကုန်ကတပိတ်အခြေအနေတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။စီစဉ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့တပတ်တွင်အားကစားကဏ္ဍအစားအစာတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ခုတော့စတပရင်းနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်အင်ဂျင်နီယာတွေကပြောပြပေးပါအောင်ခင်ဗျာ
။အာနာတိန်စစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးနေရတဲ့ပြည်သူတွေတိုးလာနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဆက်ပြီးတော့ပေါ်ပေါက်နေပါတယ်။ရန်ကုန်မြို့အင်းစိန်ဖက်မှာတော့အမိုက်ကောက်ကမ်ပိန်းဆိုပြီးတော့လူငယ်တွေအမိုက်ကောက်ရင်ဆန္ဒထုတ်ဖော်လာပါတယ်။လူတွေစုယုံမလာနိုင်အောင်စစ်အုပ်ချုပ်ရေးကောင်စီဘက်ကလမ်းမကြီးတွေကိုပိတ်ထားတဲ့အတွက်လမ်းသွယ်ကလေးတွေထဲမှာပဲအမိုက်ကောက်ရင်ဆန္ဒထုတ်ဖော်ကြသလိုတေဆုံသွားသူတွေအတွက်လည်းအလူငွေကောက်ကပေးခဲ့ကြတာပါ။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံသွားရရသူတိုးလာပြီးတော့ပြည်သူတွေကြောက်လန့်ဆိုးရိမ်နေပေမဲ့အားမလျှော့ပဲစစ်အာဏာရှင်ကိုဆက်ပြီးတော့ဆန့်ကျင်ဖို့အမိုက်ကောက်ကမ်ပိန်းမှာပါဝင်တဲ့ကုဝင်းလှိုင်ကတိုက်တွန်းသွားပါတယ်။
အကြောင်းတရားတွေရှိနေသေးတယ်ကျွန်တော်တို့အာဏာရှင်ကိုဘလို့မှပြန်တော်လှန်ဖို့ရမှာမဟုတ်ဘူးဆိုတာကိုဒီဘက်မှာရှိတဲ့ပြည်သူအားလုံးကိုဒီကနေသတိပေးချင်ပါတယ်ဗျကျွန်တော်တို့ဟိုအကြောင်းတရားတွေကင်းမဲ့ပြီးတော့ကျွန်တော်တို့အမှန်တရားဘက်ကရက်တီပြီးတော့လမ်းထွက်လာမယ်ဆိုလို့ရှိရင်တော့ဒီအာဏာရှင်ကဘလို့ပဲနေနေကျွန်တော်တို့ရဲ့စီလုံးမှုနဲ့အားလုံးပပျောက်သွားမယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဗျ
တနင်္လာနေ့တိုင်းတဝယ်ဖက်မှာတော့မနေ့ကမော်တော်ဆိုင်ကယ်တပိတ်တွေကျင်းပရမှာဆန္ဒပြသူရာနဲ့ချီပါဝင်ခဲ့တာပါအခုလိုနိုင်ငံတော်ဆန္ဒပြပွဲတွေကိုနီလန်ပေါင်းစုံနဲ့ကျင်းပနေပြီးမြဖက်ဖျောင်းနိုင်မီထွန်းပြီးတော့ဆန္ဒထုတ်ဖို့ရာအမိုက်တပိတ်ဆိုပြီးတော့လမ်းဆောင်လမ်းခွာတွေနဲ့လမ်းမကြီးတွေပေါ်မှာအမိုက်တွေစုပုံထားတာအပါအဝင်အမိုက်ကောက်တဲလှုပ်ရှားမှုတွေလည်းပါဝင်လာပါတယ်။ဖက်ပြော်လတရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျွံအင်အားသုံးနေနေမှုကြောင့်မတ်လ31ရက်နေ့အထိတေဆုံးသူပေါင်း536ဦးထက်မနည်းရှိတဲ့အကြောင်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတင်ထုတ်ပြန်ထားပါတယ်။မြမအိမ်နေချင်းတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩဇာကိုသုံးပြီးတော့မြမအရေးကြားဝင်ဆောင်ရွက်ပေးတင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောလိုက်ပါတယ်။မြမစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုတာဝန်ခံမှုရှိရစေဖို့တရုတ်ကသူ့ဩဇာကိုသုံးပြီးတော့ဆောင်ရွက်ပေးဖို့အမေရိကန်ကဆက်ပြီးတော့တိုက်တွန်းနေတယ်လို့မြမနိုင်ငံတွင်အာဏာသိမ်းစစ်တပ်ရဲ့လုပ်ရည်တွေဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအပါအဝင်တရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပုဒ်ဟူးနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံအတွက်စီးပွားရေးအရာရောမဟာဗျူဟာအရာပါအရေးပါလာတဲ့မြန်မာနိုင်ငံတွင်းကအခြေအနေအရေးရပ်ကိုတရုတ်နိုင်ငံကအစဉ်အလာအတိုင်းတန်လျာနဲ့သတိထားစောင့်ကြည့်နေတယ်လို့မြန်မာအရေးနဲ့ပတ်သက်လာရင်တော့အနောက်နိုင်ငံတွေရဲ့ဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံကိုအကာအကွယ်ပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖက်ဗျော်လတရက်နေ့ကစစ်တပ်ကအာဏာသိမ်းထားတာကိုအနောက်နိုင်ငံကပြည်မြင့်ထမ်းရှုံချနေကြပေမဲ့တရုတ်နိုင်ငံကတော့မြန်မာပြည်တွင်းရေးကိုတည်ငြိမ်မှုရှိဖို့ပိုအရေးကြီးတယ်လို့လည်းအလေးပေးပြောဆိုထားပါတယ်။အာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုတရုတ်အစိုးရကထောက်ခံနေဆိုပြီးဆွဆွဲပြောဆိုနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့တရုတ်တန်ရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြသလိုပြည်ပနိုင်ငံကတရုတ်တန်ရုံတွေရှိမှာလည်းပြည်ပရောက်မြန်မာတွေတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီလိုအချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးကိုပုတ်ထုံးတဲ့နောက်ပိုင်းကတကပိတ်ဆွေးနွေးခဲ့ပါတယ်။ပရတင်နိုင်ငံရဲ့အဆိုပြုတင်ကြားချက်အရမြန်မာအရေးကိုအရေးပေါ်ဆွေးနွေးတာပါ။ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကမြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြခဲ့တာပါ။မြန်မာအရက်သားအစိုးရကိုဖယ်ရှားပြီးဆန့်ကျင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့မြန်မာစစ်တပ်အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဖြစ်တင်ရှုံချထားသလိုထိနေသိမ့်လှုပ်ဆောင်ကြဖို့မတ်လလဲတော့ကတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမူဒင်ဟူစိန်တို့ပုံထုံးနေ့ကတယ်လီဖုန်းဆက်ပြီးတော့အာဆီယံအဖွဲ့အပါအဝင်အင်ဒိုပစိဖိတ်ဒေသနဲ့အမေရိကန်ပြည်ထောင်စုကြားပတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။ down the open at Bowen, Indo Pacific de Darin, Lula Swa Yang Dola Ye, Lee Yang Pianta Yene, Binle Ye Bingo Tiani Lanaja don't view a case I yadrigo, Abi Taukan and Niama, Asian Poya Kanganaga, they go ye jide at Jang, when you blink and got a lady Pioja Kerelu Popiat Habare. Tapin, Asian Powin and Pide Niwanagama, Sitaka, Anna Dintare about two so in Jangole, Nanga when you be Pioso Kajarelo, American Nanga Chai Tanaya in the next San Nama Popiat Habare. Yamane Patapio, Bari Pioso, Sunija the Less Ramiro, Daisy Popiamat Habau. Yamanangama, Anna Dintare Silchoe, Gonsia Taporiga, Sanapia Pidurigo, Iato, Ninini Relu and Patapio, Asian Powin and Richite, Malaysia and Singapore and Rugaro, a sovangrega, the Tetra Pioso, so in Yama. Indonesia and Taiwanji, Red No Masu Digale, Asia Midazu Pide, Nimaki Dure, Peking Ye, Taitan Uzabe, Samuelo, let alone my Vekadi Pupio Sul Tabare. Piran Sul Sutok Guzabu Gombi, CRPH, Mashla, Donsa the Yendi Nizuene, Federal Democracy, Badenian Sarango Topia Labare. CRPH Yajinaja Amat Sago Minsang Natown, the Satya, Piran Sul Dream, Bobounded Yinka, Jetanari, Pita Chongyi, Diana Pidu the Yalong Fawan I may. Federal Democracy Senate to down a yet way. Federal Democracy Bidding Utopia, Jinja Jang Popia Tabare. Dan Uyene go by Piatan Quingo. Amakane, Federal Democracy Pidan Sugo to Dambo. Lumio Along, Nangana Along, Sulamu, Diamia Damu, Dan Uyena Murigo Chikanji. A Pian Lan Liza Mune, Duisin Yoswa. A two letter any time in Bosore. Dan Nathan, Bidding in Sarang Utopia, Jinja Valelu, Le Popia Tabare. နှစ်ထောင်နှစ်ဆယ်ခုနှစ်တွေ့ရဲကပွဲမှာပြည်သူတွေကရွေးချယ်အနှင်ထားတဲ့အာဏာကိုကင်ဆွဲပြီးတော့နှစ်ထောင်နှစ်ဆယ်တခုနှစ်ဧပြီလပထမပတ်မှာအမျိုးသားညီညွတ်ရေးအစိုးရတရားကိုဖွဲ့စည်းထူထောင်သွားမယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ဖက်ဒရယ်ဒီမိုကရေစီရဲ့အင်အားစုတွေအတူလက်တွဲပြီးတော့ပြည်ညင်ပါဦးတီချဲရွေးချယ်တွေနဲ့နိုင်ငံရေးလမ်းပြညီပုံအစဉ Tamu Gangsangre, a Tedre the Bay Osure, a Mildamine Lunga in Asure, a Japet Lumo Poesire, Diana Lenagai, Dolanye Poesirene, Supang Sune the Bodu, Sumia Dara Pite Lule, but in Saranya, but Masong Sanya Nama Popia Tabare.
American than Menapa Yamavada season ago, Menet Town Igani Kononaiti, Pinometer Nestle Kilohats, Tinet Titonia, Pinometer Laser Kilohats, Conle Titonia, Pinometer Nazette Kilohats, Nasha Kongane, Pinometer Diakos and Kilohats, Tinga Kongarogane, Tolan Pinwise.
American Beat House, New York, Ma, Asha and Yodami de Ugo, Soga, Daikai Kedu, Tandiashi to the Ugo, Yetapuka, Pansy Labare, Saudi Gamragani, the Sin Yatare video, Rema, Eddie Mutami, Daikai Kare, Pipiago, Lu Nyaga, Wipan, Shung Cha, Kedaraba, New York, Manhattan, Mulega, Ma, Danila Niga, Asha and Yodami go, Toje, Yangani, the video, Rega, Luha, at that those that she need you. Brandon Elliot Pidelu, Yetapuka, Inganiga, Yajagare.
This brave woman belongs here. Asian American New Yorkers.
I think I can't get a new York. New York Manhattan Mulegama, Danila Niga, Asha Mutamigo, Toche Yangani, video Rega Luha, at that Don Sashinet, Brandon Elliot Pidelu, Yetapuega, Inganiga, Piotagare, Elliot Ha, Tutai Kere Niane, Lamblau, Nene, Guama, Shire, Aya Mary, Dre Tare, Hotelu Niama, Nitai to Pidelu, Yega, Piovare, Tuha, at that Sakoni, Natal Nakunika, Duro Nitaine, Brunex Ma, Migingu, Dane, Tota Kere, Dre, Tonga, a bit big and gaya do lepibare, Natal Sakogunima, Elliot Gu, Yatta Bank, Dick Kanwin, Janet, Lubega, Pibare, ရဲတပ်ဖွဲ့ရဲ့အဆိုအရအီလီယော့ကိုမုံတီးမှုအခြေခံနဲ့ရာဇဝတ်မှုအပါအဝင်အမုံတရားနဲ့တိုက်ခိုက်ကျူးလွန်မှုရန်လိုတိုက်ခိုက်ဖို့ကြိုးပမ်းမှုစတဲ့ဆွဲချက်တွေတင်ထားပါတယ်။ဗီဒီယိုဖိုင်ထဲမှာတော့တိုက်ခိုက်ခံရသူဟာဖိလစ်ပိုင်နိုင်ငံကရွှေပြောင်းအခြေချနေထိုင်လာသူအသက်65နှစ်အရွယ်ဗီလ်မာကာရီဖြစ်ပါတယ်။ကာရီဟာမန်ဟန်တန်မြို့လေဖျားရှိခိုးကြောင်းကိုတနင်္လာနေ့ကလမ်းလျှောက်သွားနေစမှာလူတစ်ယောက်ကသူ့ရဲ့ဝမ်းပိုက်ကိုကန်ကြောက်မြေပေါ်ကိုလှဲချပြီးမျက်နှာကိုဖနှက်နဲ့နင်းကန်ခဲ့ပြီးခမားဒီမာမရှိတင်ဘူးလို့အာရှစန့်ကျင်ရေးကြွေးကြော်အော်ဟစ်ပြီးအဝေးကိုရှောက်သွားခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တနင်္လာနေ့ကတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုတဝန်တန်တရားဖြစ်ဖွယ်အာရှစန့်ကျင်ရေးမုန်တီးမှုအခြေခံနဲ့ရာဇဝတ်ကျူးလွန်မှုတွေကနောက်ဆုံးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အချင်းချခံထားရတဲ့ရုရှားအစိုးရကိုဝေဖန်သူအလက်ဆီနော်ဗယ်နီကသူ့အနေနဲ့တင့်တော်တဲ့စေဝါကုသခွင့်ရရှိတဲ့အထိအစာငတ်ခံဆန္ဒပြသွားမယ်လို့ဗုဒ္ဓဘုရားမှာပြောဆိုလိုက်ပါတယ်။သူဟာပြင်းထန်တဲ့နောက်ကျောဝေဒနာနဲ့ခြေထောက်မှာထုံကျင်တာတွေကိုခံစားနေရတာပါ။တမရပူတင်ကိုပေါ်ပေါ်တင်တင်ဝေဖန်သူဖြစ်တဲ့နော်ဗယ်နီကိုရုရှားရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ထိမ့်သိမ်းရေးစခန်းတစ်ခုမှာထောင်ဒဏ်နှစ်နှစ်ခွဲချခံထားရတာဖြစ်ပြီးသူ့ရဲ့ခြေနှစ်ဖက်စလုံးထုံကျင်လာနေတာမို့စေဝါကုသခွင့်တောင်းခံနေတာဖြစ်ပါတယ်။အသက်44နှစ်အရွယ်ရှိပြီဖြစ်တဲ့နော်ဗယ်နီဟာသူ့ရဲ့ညာဘက်ခြေထောက်မှာအာယုံကြောဆိုင်ရာဝေဒနာကိုခံစားနေရတာဖြစ်ပြီးထောင်အာဏာပိုင်တွေသူ့အတွက်တင့်တော်တဲ့စေဝါကုသခွင့်ကိုညှင်းဆုပ်နေတာပါ။သူ့ကိုလိုအပ်တဲ့ယောဂစစ်ဆေးတာမဟုတ်ပဲအကြိုက်ခဲပျောက်ဆေးတွေသာပေးတယ်လို့ဆိုပါတယ်။အခုတော့နောက်ကျောအောက်နေရာကနေသူ့ခြေထောက်တွေထုံကျင်လာပြီလို့လဲနော်ဗယ်နီကပြောတာကိုကိုကပြီး Instagram လူမှုသတင်းမီဒီယာတစ်ခုမှာဖော်ပြထားပါတယ်ရှင်2020ပြည့်နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာတတိယလူသေဆုံးမှုအများဆုံးဖြစ်စေတဲ့အကြောင်းရင်းဟာ COVID-19 ကြောင့်ဖြစ်တယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပုဒ်တဘူးနေ့မှာကြေညာခဲ့ပါတယ်အကြမ်းဖြစ်အမေရိကန်နိုင်ငံမှာသေဆုံးမှုအလုံးရဲ့16ရာခိုင်နှုန်းနီးပါးရှိခဲ့တာပါနှလုံးရောဂါနဲ့ကင်ဆာရောဂါပြီးတတိယအများဆုံးအဖြစ်ကိုဗစ်ကပ်ပြီးကြောင့်မနစ်ကသေဆုံးသူ 3,900 ကျော်ရှိခဲ့ပါတယ်။စပိန်နယ်ပွားတွေကြားကိုဗစ် -19 ကြောင့်သေဆုံးမှုအများဆုံးတွေ့ရပြီးလူနည်းစုတိုင်းရင်းသားတွေရဲ့သေဆုံးမှုဟာစပိန်နယ်ပွားမဟုတ်တဲ့လူပြူတွေထက်နှစ်ဆကျော်ပိုကြောင်းအင်ဖြူရော်ရဲ့ကိုဗစ်တုံ့ပြန်ရေးအဖွဲ့သတင်းစာရှင်းလင်းပွဲမှာ CDC ညွှန်ကြားရေးမှူးရိုချယ်ဝေါ်လန်စကီကပြောပါတယ်ဒီအတော်တွင်ဥရောပသမဂ္ဂမှလည်း AstraZeneca COVID ကာကွယ်ဆေးအသုံးပြုတာကိုကန့်သတ်ဖို့သိပ္ပံနည်းကြားအထောက်အထားတွေမတွေ့ရဘူးလို့ဥရောပဆေးဝါးအေဂျင်စီရဲ့အကြီးအကဲ Emma Cook ကပြောဆိုလိုက်ပါတယ်။သွေးခဲစေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်အသက်60နှစ်အထက်တွေကို AstraZeneca ကာကွယ်ဆေးထိုးတာကန့်သတ်ဖို့ဂျာမနီကကြေညာပြီးနောက်တစ်နေ့ပါပဲအခုလိုမှတ်ချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။ကနေဒါပြင်သစ်နဲ့စပိန်နိုင်ငံတွေမှာလည်း AstraZeneca ကာကွယ်ဆေးနဲ့ပတ်သက်ပြီးအသက်60အထက်တွေကိုမထိုးဖို့အလားတူဆုံးဖြတ်ချက်တွေချထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုနန်းလောင်နဲ့မတ်အင်ဂျင်နီယာကပြောပြပေးခဲ့တာပါ။ခုကဆက်လို့သတင်းပေးပို့ချက်တွေဆက်တွဲမေးမြန်းချက်တွေကိုလည်းတင်ဆက်သွားပါမယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကအရေးယူနိုင်မှုအခက်အခဲရှိတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်က VOA ကိုပြောပါတယ်။အရေးယူမှုတွေချမှတ်ဆောင်ရွက်ရင်လည်းမြန်မာပြည်သူတွေကိုမထိခိုက်စေဖို့လိုတယ်လို့လည်းသူကပြောပါတယ်။မတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းလာပါတယ်
။အခုလုံခြုံရေးကောင်စီမှာမြန်မာအရေးတကပိတ်ဆွေးနွေးနေကြပါတယ်။ဒီဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့အခုတอมအန်ဒရူးစ်ကိုဆက်သွယ်မေးမြန်းချိန်အထိမသိရသေးပေမဲ့ဒီဆွေးနွေးပွဲအပေါ်မှာဘလောက်ထိမျှော်လင့်ထားလဲရှင်
။ Well my hopeis that the Security Council will not only be briefed on the
latest news on the issue မှာမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုအစီရင်ခံတင်ပြဆွေးနွေးတာလောက်ပဲလောက်တာမဟုတ်ဘူးလို့ကျွန်တော်မျှော်လင့်ပါတယ်အထူးသဖြင့်နောက်ဆုံးအချိန်လုံခြုံရေးကောင်စီမှာဆွေးနွေးပြီးကြတဲ့ကနိုင်ငံတွေအတွင်းဘာတွေဖြစ်နေလဲဆိုတဲ့သတင်းချက်လက်တွေကိုကြည့်ရင်တကယ်ကိုကြောက်မက်ဖွယ်ကြေကွဲဖွယ်ရမပြောပြနိုင်လောက်အောင်ဖြစ်ရပါတယ်ဒါကြောင့်ဒီလိုသတင်းတွေကိုသူတို့အစီအွေးမှာတင်ပြကြပြီးတော့လုံခြုံရေးကောင်စီအနေနဲ့အရေးယူဖို့ဆွေးနွေးကြမယ်လို့မျှော်လင့်ပါတယ်ကျွန်တော်မျှော်လင့်တာကတော့ဒီကနေ့ဆွေးနွေးပွဲမှာအရေးယူဆောင်ရွက်တာမျိုးလုပ်ဖို့ရှိမှာတော့မဟုတ်ပါဘူး။ဘာလို့လဲဆိုရင်ဒီလိုအရေးယူဖို့ဆိုရင်လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတီးတသာစီလုံးမှုတွေရှိနေရပါလိမ့်မယ်။ဒီလိုမျိုးဖြစ်ဖို့ဆိုတာကလည်းအလွန်ခက်ခဲပါတယ်။ဒါပေမဲ့လည်းအရေးယူဖို့လိုအပ်နေတာပါ။ကုလသမဂ္ဂအနေနဲ့အခြေခံအားဖြင့်တာဝန်ရှိနေပါတယ်။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညွတ်ဆုံးဖြတ်အရေးယူဆောင်ရွက်ဖို့လိုအပ်နေတယ်လို့ တောင်းဆိုနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောထားပါတယ်။အဲ့ဒီအတိုင်းဆောင်ရွက်ဖို့ဆိုရင်အတေချာဆုံးနဲ့အကောင်းဆုံးနည်းလမ်းကတော့လုံခြုံရေးကောင်စီမှာပဲရှိနေတာပါ။ဒါကြောင့်လက်တွေ့အရေးယူဆောင်ရွက်ဖို့လိုအပ်နေပြီးလုံခြုံရေးကောင်စီအနေနဲ့လှုပ်ဆောင်နိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်။
တစ်ဖက်မှာတော့မြန်မာနိုင်ငံမှာလက်လက်မဲ့ပြည်သူတွေကိုစစ်ကောင်စီကအပြင်းထန်ဖိနှိပ်နေတဲ့အခြေအနေကိုရပ်တန့်ဖို့ကုလသမဂ္ဂအနေနဲ့ R2B နီးလန့်နဲ့ဝင်လာဖို့ပေါ့နော်မြန်မာပြည်သူတွေတောင်းဆိုနေတာတွေ့ရပါတယ်မျှော်လင့်ချက်တွေလည်းရှိနေတာပါဆိုတော့ဒီနီးလန့်ကတော့ဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲရှင
် Well clearly the international community has a responsibility to
နိုင်ငံကအတိုင်းဝိုင်းအနေနဲ့ကာကွယ်ဖို့တာဝန်ရှိတယ်ဆိုတာကတော့ရှင်းပါတယ်လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးအနေနဲ့လည်းပြီးခဲ့တဲ့ဂျပန်အတွင်းကြေညာချက်ထုတ်ပြန်ထားတဲ့အထက်မှာတာဝန်ရှိနေတယ်ဆိုတဲ့အချက်ကိုထည့်သွင်းထားပါတယ်။ R2E ပြတ်ချန်ကျဲအောက်မှာနိုင်ငံတကာနိုင်ငံကမိမိရဲ့ပြည်သူတွေကိုအကာအကွယ်မပေးနိုင်ပါကဒါမှမဟုတ်ရင်ပြည်သူတွေကိုရရဆက်ဆက်ဖိနှိပ်မှုတွေကနေကာကွယ်မပေးနိုင်ပါကနိုင်ငံတကာအတိုင်းအဝန်ကနေဝင်ရောက်ဆောင်ရွက်ဖို့တာဝန်ရှိပါတယ်။ဒီတော့ဒီအခြေအနေကမြန်မာနိုင်ငံမှာဖြစ်နေတယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းမေးစရာမေးခွန်းကဘယ်လိုလုပ်မှာလဲ။ကျွန်တော်ယုံကြည်တာကတော့နိုင်ငံတကာအတိုင်းအဝန်အနေနဲ့ဆေးဥစုပေါ်မှာအကြီးမားဆုံးအထူးရောက်ဆုံးရှိစေမဲ့နီးလန်းနဲ့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားရေးယူသင့်ပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေရပ်တန့်မှုဖြစ်ပါတယ်အခြားတစ်ဖက်မှာတော့ဒီလိုရေးယူဆောင်ရွက်မှုတွေဟာမြန်မာပြည်သူတွေကိုမထိခိုက်ဖို့လိုပါတယ်ဒါကြောင့်ဆေးဥစုကိုအပြင်းထန်ဆုံးထိရောက်မှုရှိစေပြီးမြန်မာပြည်သူတွေပေါ်အနည်းဆုံးတည်ရောက်မှုရှိစေမဲ့နီးလန်းဖြစ်ဖို့လိုပါတယ်ဒါကြောင့်ဒီရည်မှန်းချက်တစ်ခုလုံးကိုရနိုင်မဲ့အစိုးပြုချက်တွေရွေးချယ်စရာနီးလန်းတွေကိုကျွန်တော်တို့စဉ်းစားသင့်ပါတယ်ဝန်ရံပိတ်ဆို့ခံထားရတဲ့ပြည်သူတွေကိုကာကွယ်ဖို့ကျွန်တော်တို့နိုင်ငံကတိုင်ဝမ်မှာတာဝန်ရှိပြီးတော့အခြေခံကျတဲ့တာဝန်တစ်ခုအနေနဲ့ဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ဒီမြန်မာပင်မဆာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com ကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိတ်ချနှံအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါဗီဒီယိုပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ
်တော်ရရှိနေအခုကြားနေရတာတော့ VOA American တန်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ရန်ကုန်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာအများပြားရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်စပ်မြို့နှစ်ခုမှာကိုဗစ်ရောဂါတကြောပြန်ဖြစ်ပွားနေပြီးမြန်မာတို့လည်းကူးစက်ခံရကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့သတင်းထုတ်ပြန်လာပါတယ်။အပြည့်စုံတော့နန်းလောင်ကပြောပြပေးမှာပါ
။မြန်မာနဲ့နယ်စပ်ယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူတရက်ထဲ9ယောက်ရှိပြီးတော့အဲ့ဒီထဲက4ယောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကမတ်လ31ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ရွှေလီမြို့နယ်ကရဲ့မြန်မာအများစုရှိတဲ့ကျဲကောင်တမျိုးလုံးမှာကိုဗစ်ဆစ်ဆေးတာကိုဒေသတာဝန်ရှိသူတွေကမတ်လ30ရက်နေ့ကနေ့ချင်းပြီးလောက်ခဲ့ပြီးနောက်တနေ့မှာတော့ရွှေလီတမျိုးလုံးမြန်မာနိုင်ငံသားပါမကြံအားလုံးကိုကိုဗစ်ဆစ်ဆေးမှုတွေလုပ်နေတာပါဆစ်ဆေးမှုတွေလုပ်နေတဲ့ကာလအတွင်းမှာအသွားအလာနဲ့အယောင်းဝယ်လုပ်ငန်းအားလုံးကိုပိတ်လိုက်ပြီးတော့မြို့နှစ်ခုဆက်ထားတဲ့တံတားကိုလည်းယာယီပိတ်လိုက်ပါတယ်ကျဲကောင်မြို့ကြောက်စင်းအယောင်းဝယ်ရေးလုပ်ငန်းတစ်ခုကဆိုင်းမြင့်ကျော်ကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
ကျွန်တော်တို့တိုင်ပေါ်ကဆန်းအားရပြိတ်လိုက်တာတရစီပွားရောအကုန်လုံးလောလောဆားလိုက်တာဆိုတော့ဘယ်ဆိုင်မှမကုန်ဘူးကြာဒီနေ့ကဆူလီမာလည်းပို့တွေ့လူများအောင်အောင်ပြည့်ရဆိုတော့ဆူလီမာလည်းဒီနေ့ကျွန်တော်တို့ဒီကျဲပါအကုန်လုံးစစ်ပြီးပါကြာတန်ရင်ကိုတန်ရလို့ထိုင်နေပြီးစစ်တာဟို၃လေးခွက်၄၅ခွက်လောက်စုပြီးတော့စစ်တာဆိုတော့ဒီကျဲပါတော့စစ်ပြီးတော့ဒီဆူလီကတော့စစ်နေတော့မှကြာ
ဆန်းနဲ့ကန်နဲ့အရဘုံလုံချုံရေးတွေလည်းရွှေလီနဲ့ကျဲကောင်တို့မျိုးလုံးမှာအပြေဝအချထားကြောင်းသူကပြောပါတယ
်ကျွန်တော်တို့တစ်ဆီပြောတော့ဓမ္မရေးကျွန်တော်တို့အပြေမဆက်နေလို့ပဲဆိုရင်မြောက်စီလေးတော့ဖတ်ပြီးတော့ခါလေးမူဆဲကိုတန်ပို့လိုက်တာကျမကောင်းတော့မကောင်းတော့ဆူလီကလည်းကျဲတော်ရောက်နေပြီလေပိတ်ပြီကျဲပါကြီးကလည်းရွှေလီရောက်နေလို့ပိတ်ပြီအဲ့လိုမျိုးဖြစ်နေပြီသွားတာကမပြေတော့
ကိုဗစ်ရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေမှာရောဂါလက္ခဏာပြသတာမရှိကြောင်းလဲယူနန်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ပြီးခဲ့တဲ့2020စက်တင်ဘာလထဲမှာရွှေလီနဲ့ကျဲကောင်ကမြန်မာနိုင်ငံသားတချို့မှာကိုဗစ်ကူးစက်တာတွေတွေ့ရပြီးတော့လူဦးရေ နှစ်သိန်းကျော်ရှိတဲ့ရွှေလီတစ်မျိုးလုံးကိုအာနာပိုင်တွေကယောဂဆစ်ဆင်မှုတွေတပတ်အတွင်းလှုပ်ဆောင်ခဲ့ပြီးအခုတော့ဒုတိယအကြိမ်မြောက်တစ်မျိုးလုံးအတိုင်းအတာနဲ့ဆစ်ဆင်းနေတာဖြစ်ပါတယ်။ ရှင်လီမျိုးကတအောင်းလုံးရဲ့ပရိုလီဆိုတာလောက်တော့ချလိုက်တာအခုကရှင်လီမနေတဲ့ဒီကတော့ကျက်ကောက်မှာတော့အလုပ်လုပ်တဲ့လူလည်းရှိသေးတယ်ဆိုတော့လာလို့မရတော့ဖြစ်နေတဲ့အတွက်အကြောင်းလေအားလို့ရှင်လီမျိုးကတအောင်းလုံးရဲ့ပရာဟီတာကမိုင်ဦးလိုက်အေးကပြောသွားတာပါယောဂကုသတာအတီးပြထားတဲ့ဒီကိုရောက်ထဲကတုံးရောက်မှာကိုရိုနာယောဂါပိုးမျိုးကွဲတဲ့တွေးရှိရပြီးတော့တိချားဆစ်ဆဲချက်တွေကိုတော့စလုံးနေစေဖြစ်
ိပိုးချက်တစ်ခုကိုတင်ပြပေးပါမယ်။စစ်ကောင်စီကအာဏာသိမ်းလိုက်တဲ့နှစ်လပြည့်ပြီးချိန်ထိအာဏာရှင်ကြဆောင်ရေးအတွက်စန့်ကျင်ဆန္ဒပြနေရတဲ့နေရာနှက်မှာပုံစံမျိုးစုံနဲ့ရှိနေပါတယ်။ဒီဆန္ဒပြသူမှုတွေမှာဖမ်းဆီးခံရတာတွေအချက်ဖက်ပစ်ခတ်ခံရတွေကြောင့်နောက်ပိုင်းမှာထိတ်တဲမတွေ့တော့ပဲအာဏာရှင်ကိုတော်လှန်နေကြတာပါ။ဒါပေမဲ့လည်းရက်ွက်တွေရဲ့အထိဝင်ရောက်ပစ်ခတ်ဖမ်းဆီးတာတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့ဆန္ဒပြသူတွေရဲ့အခြေအနေကိုနန်းလပိုင်ကတင်ပြပေးပါမယ်။
ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးစစ်တပ်ကအာဏာသိမ်းခဲ့တာဒီကနေ့ဆိုနှစ်လပြည့်ပြီဖြစ်ပါတယ်။အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေဟာအကြမ်းဖက်ပစ်ခတ်ခံရတဲ့ကြားကတပိတ်ပုံစံမျိုးစုံနဲ့အာဏာရှင်စနစ်ကိုဆက်ပြီးစန့်ကျင်နေရပါ။လူငယ်တွေဥဆောင်တဲ့အင်းစိန်မြို့ကတပိတ်စစ်ကြောင်းကိုမနေ့အစောပိုင်းကတည်းကစတင်ခဲ့ပြီးတော့နေ့လယ်တနားရီမှာစစ်ကားတွေရောက်လာလို့လူစုခွဲခဲ့ရပါတယ်။စစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲပါဝင်တဲ့လက်နက်ကင်တွေရဲ့အာသုံးအကြံဖတ်မှုကိုရှောင်သိမ်းနေရတဲ့ဆန္ဒပြလူငယ်တွေကိုလမ်းတွေထဲထိဝင်ရောက်ဖမ်းဆီးပစ်ခတ်တာတွေရှိခဲ့တယ်လို့အင်းစိန်တပိတ်မှာပါဝင်သူတဦးက VOA ကိုပြောပါတယ
်။မင်းကဆင်းရဲတော့ကတော့ဒီဒီရောက်တော့ပြောပါလူငယ်တပိတ်တွေရောခနဲဆောက်တဲ့တပိတ်တွေရောဒါတွေလောက်ကြတယ်ပေါ့။ဖမ်းဆီးတာတွေပစ်ခတ်တာတွေတော့လုံးဝချင်းမှာကျွန်တော်တို့ခွဲလိုက်တယ်။ခွဲပြီးတဲ့နောက်မှာသူကလမ်းတိတ်လမ်းတိတ်ရတယ်လမ်းကြိုက်တယ်လို့ဝင်ပြီးတော့ဟိုလက်ဖမ်းလိုက်ရတဲ့ပစ်တာတွေလုပ်တယ်။29ရက်နေ့ဒီနောက်ပိုင်းဆက်ပြီးတော့ဒီအင်းစိန်မှာသူကနေရောင်ရောင်လက်ပတ်ရည်ဝင်ပြီးတော့ဖန်ဆန်းတာကြီးဟိုဟာပြစ်တာကြီးလုပ်နေဒီနေ့ကြည့်တယ်ဘုခုဆိုလဲလမ်းတွေလမ်းလုံးတွေမှာတက်ဆွဲတာပေါ့ဒီစစ်တပ်တွေ
စစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်တဲ့အားတွေကြောင့်ဆန္ဒပြသူတွေဟာသူတို့နဲ့ထိတ်တိုက်မတွေ့တော့ပဲကြိုတင်ပြီးတော့လူစုခွဲရှောင်နေလိုက်တာတွေရှိပါတယ်အာဏာရှင်ကြဆုံရေးအတွက်ရတဲ့ဘက်ကနေပြီးတော်လန်သွားမယ်လို့လဲတင်ငန်းကျုံမြို့နယ်ကတပိတ်စစ်ကြောင်းမှာပါဝင်တဲ့လူငယ်တဦးက VOA ကိုပြောပါတယ်
9နိုင်ကျော်လမ်းလျှောက်တပိတ်စားတယ်12နိုင်ကျော်တနိုင်ရတော့တင်လိုက်ရတယ်တင်လိုက်ရတယ်ဆိုတော့ဘလို့ဖြစ်လဲဆိုတော့အရင်တော့ဆိုရင်တော့အဲ့ထက်အချင်းကိုနေတယ်သူကဒီနေ့ကဟိုဘာအတန်ပဲကြောက်လာလို့ညီမတို့နာမလို့စကားပါညာဟိုဖြတ်နေရများတယ်ဟိုဘယ်တစ်ချက်ဝင်လာမလဲဝင်လာမလဲအဲ့လိုနေညီမတို့စောပြီးလူစုခွဲပြီးလိုက်ရတယ်
စစ်တပ်နဲ့ရဲတွေကဆန္ဒပြသူတွေအပေါ်လက်နက်သုံးအကြမ်းဖက်ပစ်ခတ်ခဲ့လို့အာဏာသိမ်းပြီးနှစ်လတာကာလအတွင်းမှာတိုက်ဆုံသူ920ကျော်အထိရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPPB ရဲ့မတ်လ30ရက်နေ့အထိစီးရဲမှာဖော်ပြထားပါတယ်။ဒီအရေးအတွက်ဟာ AAPPB ကကောက်ယူရရှိထားတဲ့တိုက်ဆုံသူအရေးအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့အင်အားသုံးအကြမ်းဖက်မှုတွေကြောင့်တိုက်ဆုံခဲ့ရသူတွေဟာဒီထက်မကရှိနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဆန္ဒပြတပိတ်တွေရဲ့အနီးဝန်းကျင်မှာစစ်ကားတွေလက်လည်နေလို့လိုင်မြုပ်နယ်အတွင်းကဆန္ဒပြတပိတ်တွေမှာလည်းတိမ်းရှောင်နေရတဲ့အခြေအနေရှိနေပေမဲ့နောက်နေ့တွေမှာလည်းဆက်ပြီးဆန္ဒပြပုံစံမျိုးစုံနဲ့တော်လှန်သွားမယ်လို့ဆန္ဒပြသူအင်ဂျင်နီယာတဦးက VOA ကိုပြောပါတယ်
ကျွန်တော်တို့အင်ဂျင်နီယာတွေနဲ့လုပ်တဲ့ဥစ္စာကတော့နှဲ့တော့နှဲ့လိုက်တယ်နှဲ့လိုက်တဲ့ဟာကိုအဲ့မှာကိုခဏပါပဲအဲ့ဒီလိုသူတို့လာတယ်လာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်လူစုဖွဲရပြီးမဲ့လို့အိမ်ပေါ်တွေကနေအော်ကြတာပေါ့နော်ထိတ်ထိတ်ကတွေးလို့ကဒီချိန်မှာအချင်းမပြေဘူးကြဟိုကျွန်တော်တို့ကတော့ပေးကြတယ်တော်တော်များတနည်းအားဆိုလည်းလို့ပါသွားတယ်လေ9ရောက်တော့ပါသွားကျွန်တော်တို့ကတော်တော်အားယူတယ်ကြာရှိတဲ့လူတွေကတော့ရှိတယ်လို့ကျွန်တော်ရုံးမှလည်းပေါင်းပြီးတော့ဆက်လုပ်နေတော့မှာပဲ
စစ်ကောင်စီရဲ့အာဏာသိမ်းလိုက်တဲ့လောက်ရဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေဟာမနေ့အစောပိုင်းနဲ့နေ့အချိန်တွေမှာလည်းစုပေါင်းအင်အားနဲ့ဆန္ဒပြတော်လှန်နေကြသလိုည၈နာရီထိုးချိန်တိုင်းမှာလည်းတံပုံးတီဆန္ဒထုတ်ဖော်နေကြပါတယ်။ဒါပေမဲ့လည်းဒီကနေ့မှာတော့နေ့လယ်တနာရီ၃နာရီနဲ့၅နာရီထိုးချိန်တိုင်းမှာတံပုံးတီပြီးတော့မြို့နယ်အလိုက်နေရာအနက်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
။နန္လဖိုင်ကပြောပြပေးခဲ့တာပါ။ဆရာနာတင်စန့်ကျင်ဆန္ဒပြသူတွေအနေနဲ့မတရားဖမ်းဆီးထိန်းသိမ်းခံရပြီးတရားရုံးကိစ္စတွေအပါအဝင်အခက်အခဲမျိုးစုံကြုံနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့နေတွေကဆိုပါတယ်တရားရုံးချင်းနေရာကြုံမသိရတာရှေ့နေအာဏာပါဝါလွှဲလက်မှတ်အခြေမီမရတာတွေအပြင်ထိန်းသိမ်းခံရသူတွေရဲ့မိသားစုတွေကသတင်းမသိရတာနဲ့တွေ့ခွင့်မရတာကြောင့်စိုးရင်ပူပန်မှုတွေပိုတိုးလာနေတယ်လို့တင့်အတွက်ရှေ့နေများအဖွဲ့ဝင်ကဆိုပါတယ်ကိုဝင်းမင်းကမေးမြန်းလာပါတယ်
Okay, Tetra Sinimia Puega, Tialito, Sini, Dosali Ega, Adiga, Kakego, Guru Sashim Tiavale,
Guchima, Puma, Nayanga, Kachi, Clubsomusurinia, Maduaro, Ma, Asuya, Government Employee, Tamamo, Asuya Winten Ketu, Lopsami Jare, Winhandi Woo, did not shut it to Roo, now share on Clubsore to Roo, the February Salianima, the Sikamsiani Biroma, or a Titian Sim Biroma.
เตรียมจัดแทนไล่เตปုံมาปอเนาะอธิกาขึ้นนี่แหละปยัตนาปုံมางายางากาจิโออมุสิเสเมปုံซันปอเนาะชุบทวีนี่แหละอุมาสุจาบาสุเปเตียายุมายุงทุบมาเลยอินเซ็งอเจนถองเตยายายีเตียายุมาทุบมาล่ะดาวมมนกูตัสสัญญาမျိုးเนี่ยมาရှိတယ်เตียายุมายุงทุบมาล่ะโอบิชุบทวีတယ်အဲ့ဒါကျွန်တော်တို့မှာတော်တော်ဒုက္ခရောက်ပါပါတယ်ဟုတ်ကဲ့နောက်အဓိကကြေတနာရောရှင်းနေကိုယ်စားလေးလွဲစားပေါ့เนาะကျွန်တော်တို့အเจนถองတွေဝင်မယ်ဆိုရင်
တမှုကိုရှင်းနေတယောက်ကပဲဝင်လို့ရတယ်တဲ့ဒါပေမဲ့ပါဝါလက်မှတ်ပေါ့เนาะအဲ့ဒီဟာကြနိုင်မှဝင်လို့ရမယ်လို့ပြောတဲ့အခါကျတော့ကျမတို့ရှင်းနေတော်တော်များများတော်တော်အခက်ခဲတွေ့တယ်ဘာလို့ဆိုဟိုရှင်းနေပါဝါကိုလည်းကျမတို့လက်ထဲမှာလည်းအစီမရောက်ဘူးပြတမှုကိုလည်းတယောက်ပဲလိုက်ပါဆောင်ရွက်ရမယ်လို့ပြောတဲ့အခါမှာဘယ်တရားယူနေကအင်းစင်အကျဉ်းထောင်တဲ့ရှိနေတယ်လို့ဆိုကျမတို့ကြုံမသိရ ตั้งแต่เนี่ยเตรียมอยู่ในมายุ่งทุกเรื่องส่วนนี้อามุเตย์เนี่ยปัจจัยเดียวมีตาสูงเดียกอายุน้อยส่วนนี้ตั้งแต่เนี่ยเตรียมมาตุยคุณชีเอลีขนาดปอนยุ่งมาทุกเรื่องขนาดยุ่งทุกที่ขนาดส่วนนี้บาร์บี้บอกแอดดิสตัวเตอร์ริมินิเราตัวตุยลุยอะไรปอนอ่ะกูว่าจ้ารู้ที่เอเซนเจนเฮาเนี่ยตัววงกลมมีชีเอคามีมีตาสูงเนี่ยตุยคุณมียาวสมารู้ชีนี่จ้าเปียโนเลยโอ้เบยุ่งมาบาร์บี้ทุ่งนี่เลยสุราสมารู้มาตียาหรอกเลยส่วนไ ဆိုတော့ဒါပေမဲ့တစ်ခုကောင်းတာကျမတို့ရှင်းနေချင်းချင်းရတယ်တွေ့ပြီးဆိုအမတောင်းနေမဆိုးရင်လည်းနေရှင်းနေရတခြားတစ်ခွင့်မှာရှင်းနေတယ်ပေါ့နော်ဖုန်းဆက်ပေးမယ်ဆိုပြီးအဲ့လိုမျိုးလေးတွေကျမတို့ကတော့အချင်းချင်းပေါ့နော်ကြည့်ပြီးတော့ကျမတို့လောက်ရတယ်ဟုတ်ကဲ့အဲ့တော့ဒီလိုခက်ခဲတဲ့ကြောင့်ဘယ်လိုမျိုးတည့်ရမှုတွေဒီကကြုံလာရလဲဒီနေ့ဆိုတောင်းတကုံမျိုးနေတရားရုံးပါတဲ့အ
ကျောက်တတာကျမတို့အဲ့ဒါကြီးမတွေးခဲ့ရဘူးဒါပေမဲ့ရုံချင်းကချင်းပြီးသွားပြီဆိုတော့မိသားစုဝင်တွေကကျမတို့ဆိုနှင်းစင်ထားတာတွေထွက်ပြီးဆိုရင်ကျမအမှုတွေဒီအကုန်လုံးထောက်ချောက်ကျမတို့ဆက်ပြီဆက်မကျမရဲ့ယောက်ျားနဲ့တွေးခဲ့တာကျမအသားနဲ့တွေးခဲ့တာဆိုတော့အဲ့ဒီရာလေအတော်တော်ခက်ခဲတာတွေရောခက်ခဲရအများဆုံးကတော့ဟိုအမှုတွေတွေရဲ့စိုးရင်ပူပန်မှုကိုပို့ပြီးတော့မြင့်တက်စေတာဟိုမှာရ
ဒီကိစ္စကိုတော့ကျွန်တော်တို့ကလည်းပြန်များတယ်လူမတွေ့ရတဲ့ပြဿနာပြီးတော့နမနစ်ကြမှာလူတွေ့ပြီဆိုကျမ်းမာရေးပြဿနာတို့ကစိုးရိမ်တာဒါတန်ရာတွေနဲ့ပါဝါပြီဆိုတော့အလောင်းပြန်ရမှ မရဘူးလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်တယ်အကောင်းဆုံးကတော့ကျမတို့ဒီလိုမျိုးဒီတရားလက်လို့ဖမ်းဆီးတာမျိုးဒါမဖြစ်ဘူးဆိုရင်အပန်းဆုံးပဲနံပါတ်1တကယ်လို့တရားလက်လို့ဖမ်းဆီးချင်ဆက်လက်ပြီးရှိနေမယ်ဆိုရင်တော့ဥပဒေပေးအပ်ထားတဲ့အခွင့်အရေးအတိုင်းပေါ့နော်အချင်းဆောင်အုပ်ဥပဒေရတော်လကောက်ဒီတရားရုံးရဲ့ပေးအပ်ထားတဲ့အခွင့်အရေးရတော်လကောက်ပြီးရာဇဝတ်ကျွန်တော်ဥပဒေဆိုင်
ာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုတစ်ခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်အပြည့်တင်ပြပေးချင်ပါတယ်ကျွန်တော်အမျက်သူကတင်ပြထားပါတယ
်ကျမတို့နိုင်ငံလောက်ဆက်ပြီးဆန္ဒပြသွားကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post Online သတင်းစာမှာဖော်ပြထားတဲ့မင်းကြီးရဲ့အတွေ့အမြင်ဆောင်းပါးကိုတင်ပြပေးချင်ပါတယ်ရက်ဆက်ကြံတဲ့ဖိနှိပ်ဖြိုခွင်းမှုတွေရှိနေပေမဲ့လည်း အသက်အရွယ်အမျိုးမျိုးဘဝနောက်ခံအမျိုးမျိုးရှိကြတဲ့မြန်မာအမျိုးသမီးတွေဟာဆန္ဒပြပွဲတွေရဲ့အဓိကနေရာတွေမှာပါဝင်ခဲ့ကြပြီးသူတို့ဟာလမ်းပေါ်ထွက်တဲ့ဆန္ဒပြသူတွေကနေအင်တာနက်အသုံးပြုပြီးစစ်အာဏာသိမ်းတာကိုစတင်ကြတဲ့ Keyboard Warriors စေယုံဝန်တန်း၊ဗန်ဝန်တန်း၊ကျောင်းဆရာမှစသဖြင့်လည်းလူမှုအခမ်းအနားလှုပ်ရှားမှုတွေမှာပါဝင်ကြတယ်လို့အစားချီပြီးတော့ဆောင်းပါးကိုရည်သားထားပါတယ်။အခုခါမှာတော့လေးများတွေပလင်းပုံးတွေကိုအသုံးပြုပြီးကိုကုတ်ကိုကာကွယ်လာတဲ့ဆန္ဒပြသူတွေများလာတယ်လို့အချီနေရီယာပို့ပြီးတော့သူတက်တန်ကိုဖျက်မဲ့စီကိုဥတီနေတယ်လို့ဆောင်းပါးကဆိုပါတယ်။အာဏာသိမ်းစနစ်ရေးဆန္ဒပြပွဲအစောပိုင်းရတတပတ်တွေနဲ့နှိုင်းယှဉ်ရင်လုံးလုံးရေးတပွဲဝင်တွေထိတ်တန့်ရင်ဆိုင်ရာမှာအမျိုးသမီးတွေကိုအတွေ့ရနည်းလာပေမဲ့သူတို့ပေါ်မှာပြက်ကက်ရက်နဲ့ဖမ်းဆီးတာတွေကတော့ဆက်ပြီးရှိနေသေးပဲလို့ဆောင်းပါးမှာဖော်ပြထားပါတယ်။လမ်းမထွက်ဆန္ဒပြတာပါဝင်ဆန္ဒပြသူတွေကိုအစားအစာနဲ့ငွေကြေးထောက်ပံ့တာသူတို့ပုံခုဖို့ကူညီပေးတာစသဖြင့်ဖြစ်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်မယ်ဆိုတဲ့အစားအသောက်ထုတ်လို့ရေးစေုံကအလုသမမတ်ပြုံပြုံရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ဖောင်ရန်ထုတ်ပြီးတရားစွဲတာကစစ်တပ်ရဲ့အလုပ်ဖြစ်ပြီးကျမတို့အလုပ်ကတော့လူလူတော်လှန်ရေးကိုအောင်ပွဲရတဲ့အထိဆက်လက်တည်ဆောင်သွားဖို့ပဲဖြစ်တယ်လို့យေတာရတဲ့မတ်ဤဒင်းဆောင်ရဲ့လူမှုမီဒီယာဖော်ပြချက်ကိုလည်းဆက်လက်ပြီးတော့ဆောင်းမရှင်ကကိုးကားထားပါတယ်။ဆန္ဒပြပွဲတွေနဲ့အမျိုးသမီးတွေဟာမြမတပိုင်းနဲ့ချက်အမြဲအတူရှိနေခဲ့ပြီး1988လူထုအုံကြွားမှုကိုပြန်လည်လာမယ်ဆိုရင်လည်းနောက်ထပ်အုံကြွားမှုအလားအလာတွေရှိတာကိုတွေ့ရတယ်လို့ဆောင်းမကဆိုပါတယ်။အချက်ဖတ်မှုတွေကြောင့်လူထုဟာနောက်ဆုတ်သွားပေမဲ့ခွင့်ရရတာနဲ့သူတို့ပြန်လာကြတယ်လို့ဆိုပါတယ်။တော်လန်ရေးဟာပန်းနဲ့မရောမချင်းလုပ်ငန်းတွေမပြီးဆုံးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဆိုတော့အမည်ဖော်လိုတဲ့သတင်းသမားတို့ရဲ့ပြောဆိုထားတာကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်။အာနာသိမ့်ပြီးကလေးကနေမတ်လ20အထိလူ2345ဦးကိုဖမ်းဆီးတရားစွဲအမိန့်ချတာမျိုးတွေရှိနေပြီး249ဦးအသက်ခံခဲ့ကြရတယ်လို့နိုင်ငံရေးကျင်းသားများကူညီဆော့ဆော့ရေးတင် ABBB ရဲ့ထုတ်ပြန်ချက်ကိုလည်းဆောင်းပါးမှာကိုးကားထားပါတယ်။ABBB နဲ့ Democratic Myanmar အတန် DVB တို့ရဲ့အချက်အလက်တွေအရအသက်ခံကြရသူတွေက 81.4 ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး 9.2 ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြတယ်လို့ဆိုပါတယ်။အပန်းခံထားသူတွေထဲမှာ 28 ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ရှမ်းမျိုးသမီးလှုပ်ရှားမှုအဖွဲ့ရဲ့အချက်အလက်ကိုလည်းကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။ထုံးစံအားဖြင့်နေအိမ်မှာနေပြီးအိမ်အလုပ်တွေနဲ့ပဲမြင်တွေ့ကြရတဲ့အမျိုးသမီးတွေဟာအာဏာရှင်စန့်ကျင်ရေးအစိုးရပိုင်းတွေမှာဥက္ကဋ္ဌတွေတီးခေါက်တာအစလူလူအခမ်းအနားလှုပ်ရှားမှု CDM အလဲထမိန်တပိတ်အစုံပါဝင်လာကြတယ်လို့ New Mandela စာအုပ်ကိုရေးသားပြုစုသူလည်းဖြစ်လူလူမူဝါဒလေးလာသုံးသက်သူလည်းဖြစ်တဲ့ McKinney-Mara ရဲ့ပြောဆိုထားတာကိုလည်းကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။အာဏာသိမ်းစန့်ကျင်မှုတွေကတော့ဒီကနေ့အထိအသွင်သဏ္ဍာန်အမျိုးမျိုးနဲ့ဆက်လက်ပေါ်ပေါက်လျက်ရှိပြီးညဘက်ဖျောင်းနိုင်ထွန်းတဲ့လှုပ်ရှားမှုအာရုံလှုပ်ရှားမှုပရိတ်ရွတ်ဖက်တဲ့လှုပ်ရှားမှုစသဖြင့်မဟာဗျူဟာအမျိုးမျိုးတွေ့ရကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ပြေဆိုရော www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေး။ 8473748.info ဖြစ်ပါသေး။ဒါ့ပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဥကြောတနာရဲ့မြမအရေး30ချက်ကိုကြားရမှာဖြစ်ပါတယ်။လောလောဆယ်မြမနိုင်ငံမှာဖြစ်နေတဲ့ထိတ်တဲရင်ဆိုင်တိုးမှုဟာဒီအတိုင်းဆက်သွားနေရင် along zone pietongin sign and elo so into the shinivare. Nepas along chigong lepan chama scissor jaromala, the charnine or pilan nara blue shibale, the ma ye tonta do uong do nine, ujotanawa suni tonta tavare.
ကျွန်တော်တို့ညာဒီခုညီမနိုင်ငံပြည်ပကမှာနှစ်ဖက်လုံးကအထူးပဲတင်းနေမှာဖြစ်နေတာတွေ့ရပါတယ်ဒီမိုကရေစီတောင်းဆိုပြီးတော့ဒီဆီယနာရှင်စနစ်ကိုဆန့်ကျင်တဲ့လူတွေဘက်ကလည်းပဲစစ်တပ်ရေးဆွဲစကားဝင်တော့မှလက်မခံနိုင်အောင်ခါးစီကြီးဖြစ်နေတယ်လို့ပဲစစ်တပ်ဘက်ကနှင်းငင်းမှုကလည်းပဲစင်ကြီးလုံးတရားကင်းမဲ့လွန်ပါတယ်အဖေရင်ွေမှာမြက်ကလေးတည်ဆုံရတဲ့ခကြတိဖြစ်လာနေပါတယ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခြေအနေကတော့ပြောင်းလာတာရှိပါတယ်အစောပိုင်းမှာတော့အခုလောလောလတ်လတ်ပဲမဲပေးထားတယ်မဲပေးထားတဲ့ဟာမှာအနိုင်ရတဲ့ပါတီကိုဒါဘာကုန်လဲဖန်စီထိမ့်သိမ့်ပြီးတော့အာဏာသိမ်းလိုက်တဲ့ဆိုတဲ့အခါမှာလူတွေကသူတို့ဘာကုန်လဲစော်ကားတယ်ဆိုတဲ့ဟိုသုံးသပ်ချက်မျိုးဒါဖြစ်နိုင်ပါတယ်နောက်တစ်ခုကကြတော့အထူးသဖြင့်တော့အခု generation z လို့ခေါ်တဲ့လူငယ်တွေအနေနဲ့ကကြတော့သူတို့ကတစုံတရာကျွန်တော်တို့လွတ်လပ်တဲ့ဝန်ကျင်ကိုဖြတ်သန်းလာပြီးတော့အခုကျတော့သူတို့ရဲ့အနာဂတ်တွေအားလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမဦးဆုံးပဲမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ဖိနှိပ်ဒီအခုရက်ဆက်မှုတွေကများလာတာပေါ့ဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကျတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေအထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေအထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းမှန်ရောက်ဆွေးရှင်လို့တိုင်းပြည်ကောင်းအောင်လုပ်နေတာဖြစ်တယ်ဆိုတဲ့သဘောပြောပါတယ်သို့တော်လည်းပဲလက်တွေ့မှာသူတို့လုပ်နေတာတိုင်းပြည်ကောင်းကျိုးကိုမှန်တကယ်ဥတည်တဲ့လုပ်ရမျိုးဟုတ်ပါရဲ့လားစေတနာမှန်တဲ့လုပ်နေတဲ့သဘောကိုတွေ့ရပါဆို
ဟုတ်ကဲ့ဟိုဒီလိုပေါ့ဟိုအခုတက်မတော်ဘက်အချမ်းကကြည့်မယ်ဆိုလို့ရှိရင်အစောပိုင်းကတော့သူဒီအာနာသိန်းနာကိုဆန့်ကျင်မှုကိုသူ short တွက်ထားတဲ့ပုံမျိုးရှိပါတယ်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ဟိုချိန်မုန်းတာတွေပိတ်ဆို့တားဆီးတာတွေကပို့ပြီးတော့ဟိုရက်ဆက်ကြမ်းကြုတ်တဲ့အစဉ်ဖြစ်လာတယ်ဒီနေ့ယဉ်ကျေးတဲ့ကဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အနေအထားလောက်ကြီးဖြစ်တယ်။နောက်သုံးနဲ့လက်နက်ကစလို့ပေါ့နော်။အခုကလက်နက်ကြီးတွေပါသုံးလာတဲ့အနေအထားမျိုးတွေမှာတော့တော်တော်ကြီးကိုစိုးရတဲ့ဟိုအနေအထားရောက်လာတယ်ပေါ့လေ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျတော့ဒီတပ်ဖက်ကပြန်စဉ်းစားရင်တော့သူတို့ဘက်ကနောက်ထပ်ဆုတ်လန်းမရှိတော့ဘူးလို့ဖြစ်သွားတယ်။ဒီကနေ့ဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတဲ့အနေအထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပိုပြီးတော့များလာဖို့ပဲရှိတဲ့အနေအထားမျိုးဖြစ်တာပေါ့လေဆိုတော့ဒါပေမဲ့တခုအံ့ဩရတာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးရဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ
်အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တွန်းနေရရှင်တိုင်းပြည်လက်ပြီးပွားရေးကျန်းမာရေးသက်သာရဆွေးယုတ်ပြီးတော့အငတ်ဘေးကျုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လက်ပဲရစရာမရှိအောင်ဖျူဖျဲပြုကွက်သွားနိုင်တယ်နောက်စုရင်ကြတခုကတော့တိုင်းရင်းသားနိုင်ငံအဖွဲ့ရနဲ့ညီညာကြီးအလားလားလေးမစူးမပို့တစုံတစားရှိနေတာလည်းပဲဒီတိုင်းဆိုရင်အကုန်လုံးပြက်ပြားသွားမယ်အလားလားရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆက်နိုင်မလဲဒီအချိန်ထဲကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ကြပါစို့ကောင်းခြင်းဘယ်လိုဆွေမြထွက်ပေါက်ရနိုင်မလဲထင်ပါလေအလုံးစုံပျက်စီးမဲ့အချိန်တွေကိုဆောင်ရွက်နိုင်မဲ့နီလန်းဘာမှစဉ်းစားမိပါလဲ
အခုကတော့ပြောရမယ်ဆိုလို့ရှိရင်ဟိုအလုံးစုံပြက်ဆုံးရေးပေါ့ဗျာကျွန်တော်တို့နိုင်ငံလဲဟို field state လို့ခေါ်တဲ့ကြာရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းမို့ဥတည်နေတယ်ပေါ့ဒါတော်တော်များများလဲမြင်နိုင်တဲ့အနေအထားပါဆိုတော့အဲ့တော့ဒီအခြေအနေကနေဘလို့ရှောင်လွှဲမလဲပေါ့တော့ဒီအနေအထားမှာတော့ဟိုကျွန်တော်မြင်တာတော့နောက်ဆုံးမှာတော့လဲတွေးဆုံဆွေးနွေးရေးနဲ့ပဲဟိုလမ်းဇက်ပေးရမှာပါဆိုတော့ဒါပေမဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းကိုသွားဖို့ဆိုတာကျွန်တော်မြင်တယ်တော်တော်တော့ဟိုခက်ခဲအောင်ပဲအချိန်လဲယူအောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့အဲ့တွေးဆုံဆွေးနွေးရေးလမ်းဖြစ်ဖို့အတွက်ဘယ်လိုဒီကံလူအချက်တွေလူအမယ်လို့ထင်ပါလေ
ဟုတ်ကဲ့ဒီစာပေတွေပါတွေပေါ့နော်ဒီမှာဖတ်ရတဲ့ဟာကျတော့သူတို့သုံးတာတော့ mutually hurting statement လို့သုံးပါတယ်ဆိုလိုတာကနှစ်ဖက်စလုံးကဟိုဆင်နဲ့ကြားနဲ့ခြားတယ်လို့ပေါ့နော်သူလည်းမထနိုင်တော့ဘူးသူလည်းမထူနိုင်တော့ဘူးဒီလိုအခြေအနေမျိုးပါတော့နှစ်ဖက်စလုံးအထိနာတဲ့အနေအထားမှာဆွေးနွေးရလမ်းကြောင်းပဲကိုဥတည်လာတဲ့အနေအထားရှိပါတယ်ဆိုတော့အခုအနေအထားမှာတော့အဲ့လိုအနေအထားဖြစ်ပြီလားပေါ့ဒါပြောရခက်တဲ့အနေအထားမျိုးပါဆိုတော့နောက်တစ်ခုကကြတော့လေတချို့နိုင်ငံတွေမှာရောအထူးသဖြင့်ဒီဘာကောမလဲနိုင်ငံတကာရဲ့ဩဇာလွှမ်းမိုးမှုတွေများတဲ့နိုင်ငံမျိုးပေါ့ Do the Philippine Marchite Cajaro, American Kunaga, Tamara, Yamakusu, may not do them is the Amu, two Lenya Kotogi, Hawaii, Pulai, the Lubi Wano, Elomu Nanya, Gigi the Kuga, or Bakola Gaukai Pagamo. So Elamu to a solution, let you in Jolemu, Utina Mare. So another Kuaro, the Tatama, she the Auchi Tatia.
ไม่ปีราวไม่ลุกต่อได้คํานี้มาแล้วถ้าปิ่นเปล่าแล้วหมู่นี้ผิดผู้อลาละนี่ใช่ป่ะเลยสออกูเจอเราอนิถามาတော့โหเจอเราเนี่ยคอนฟลิกต์ป่ะเนาะอูติ้มมากูก็รอตลอดอยู่เปลี่ยนท่านในอนิถาใช่ดิโลอนิถาเนี่ยผิดผู้เลยรอๆจะตลอดขัดในอนิถาใช่ป่ะสอกองทุนยินเปล่าดูกองไหนพักเห็นบ่เลยไอ้มาร์โกสโคอเมริกันก็เอาสู้ไข่ไม่ได้รู้มานักงานมาสิตักกูไอ้ลูกออร์ดาปิ่นให้มั้ยหรือบ่ซื้อใช่ป่ะเลยเรียกตะยุกก็ไปพี่ร
တခုရှိတာကတော့ဟိုတရုတ်သားကျွန်တော်နိုင်ငံထဲမှာဟိုရင်းနှီးမြှုပ်နှံမှုတွေရောနောက်တစ်ခုကအကျိုးစီးပွားရောတော်တော်ကြီးကြီးမားမားရှိပါတယ်အဲ့တော့နောက်တစ်ခုကကျတော့တရုတ်ကလည်းသူ့ရဲ့ leverage ပေါ့နော်သူ့ရဲ့ဟိုဘာကွန်လဲဖိအားပေးနိုင်တဲ့စွာအားတစုံတရာလည်းရှိပါတယ်ဒါပေမဲ့အခုအနေထားမှာတော့ခုနကျွန်တော်ဆွေးနွေးတဲ့ခေါင်းကိုင်ဖားကြလို့မျိုးပေါ့အဲ့လိုမျိုးဟိုကျွန်တော်ရှင်းတဲ့လုတ်ဖို့အနေထားလဲကြည့်ဘူးလို့ထင်တယ်သူ့အနေနဲ့ကတော့ဟိုတခြားစဉ်းစားရအကြောင်းပေါ့အထူးသဖြင့်တော့အခုဖြစ်နေတဲ့ပထူကြီးနိုင်ငံရေးနဲ့ကဘာဇက်ခုံကိစ္စတွေလည်းထည့်သွင်းစဉ်းစားပြီးတော့ပဲသူကစားလိုက်မယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဆိုတော့ဒီဘက်ကဒီဆရာနာသိမ်းမှုကိုဆန့်ကျင်နေတဲ့သူတွေဘက်ကတော့သဘောထားပျော်ပြောင်းလာအောင်အလားတူဆွဲဆောင်ပေးနိုင်မယ်အင်အားစုရှိရလို့ထင်ပါလ
ားအခုဒီထားမှာကျွန်တော်တို့ movement တစ်ခုလုံးကြီးပြောမယ်ဆိုရင်ဟိုခေါင်းဆောင်မှုမရှိခဲ့လို့ဖြစ်နေတယ်ဗျဆိုတော့အဲ့တော့လူငယ်တွေလည်းလမ်းပေါ်ထွက်နေတယ်တနည်းတနည်းကလည်းဟို Facebook ပေါ်မှာလှုံ့ဆော်မှုတွေကလည်းရှိတယ်ဆိုတော့လူတွေကအဓိကတော့မခံကျင်စိတ်နဲ့ပဲဟိုဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်မြင်တယ်ပထမပိုင်းမှာတော့ဟို non violent ပေါ့အကြမ်းမဖက်လို့ပြောပေမဲ့လည်းတဖြည်းဖြည်းနဲ့အခုကရရလက်လက်နဲ့တုတ်ပြန်တဲ့အနေအထားမျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအနေအထားကလည်းဟိုကျွန်တော်မြင်တယ်ဘလောက်တိုင်းတာဒီဆက်ပြီးတော့ဟိုခုခံနိုင်ကြမလဲဆိုတာတော့တော်တော်ပြောရခက်ပါသေးတယ်
အချိန်လေးလောလောဆယ်မှာမဖြစ်နိုင်သေးဘူးဆိုရင်အဲ့ဒီအချိန်လေးရအောင်ဘလောက်ကြာမလဲဘလောက်အချိန်ယူရမလဲအဲ့ဒီအချိန်မှာတိုင်းပြည်ကတော့ဘာမှမကြံဖုန်ဖုန်ချင်းရဲ့ကြေသွားပြီးဖြစ်ကောင်းဖြစ်မှာပေါ့ကောင်တကြီ
းဟုတ်ကဲ့ခင်ဗျာအထူးသဖြင့်အထူးအနာဆုံးကတော့စီးပွားရေးပါပဲဟိုကျွန်တော်တို့ကိုဗစ်ဖြစ်တဲ့ကာလမှာလည်းဟိုဟာဒီနိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းတာပေါ့မြန်မာစီးပွားရေးတိုးတက်မှုက 0.5% ပဲရှိမယ်လို့ဟိုသုံးသပ်ခဲ့တာတွေရှိပါတယ်ဆိုတော့အခုနေသားမှာတော့စီးပွားရေးကလုံးဝရပ်တလို့ဖြစ်သွားပါတယ်ဆိုတော့ကျွန်တော်ထင်တယ်စီးပွားပြက်ကကတော့ကျွန်တော်တို့မလွဲမသွေကြုံရမယ့်အနေအထားရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ဟိုရင်းနှီးမြှုပ်နှံမှုတွေကလည်းကျွန်တော်တို့စီကနေထွက်သွားပြီဆိုပါစို့အနည်းဆုံး3-4နှစ်ကပြန်လာဖို့မရှိပါဘူးအဲ့တော့ဟိုအာနာသိန်းစစ်တပ်တွေလောက်တက်ကြတာကသူတို့ပြည်သူလူထုထောက်ခံအောင်ပေါ့နော်ဆိုကျွန်တော်တို့ populist policy လို့ခေါ်တဲ့ပတ်စံနေသုံးလူတွေကျေနပ်အောင်လုပ်ပေးတဲ့ဟာမျိုးဒီအနေအထားမျိုးလည်းလုပ်ဖို့တော်တော်ခက်မယ်လို့ထင်တယ်။အခုအချိန်ဒီမှာတော်တော်ကြီးဟိုစေအုပ်စုကအထီးကျန်တဲ့အနေအထားဖြစ်နေပါတယ်။တော်အဲ့တော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်ကျွန်တော်တို့စီးပွားရေးကတော့ထိုးစင်းသွားဖို့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျ
။ဆရာနာသိမှုကိုဆန့်ကျင်တဲ့ဘက်မှာခေါင်းဆောင်မှုလိုအပ်နေတယ်ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်။အဲ့ဒီကိစ္စကဘယ်သူဖြစ်နိုင်လဲတော့အခုတကယ်တော့ဒီအထက်မှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေကြီးပဲမဟုတ်ဘူးပေါ့လေဒီမိုကရေစီဆုံးရှုံးရတာကိုခံပြင်းတဲ့လူတွေပါပါတယ်အဲဒီတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုသူတို့ကဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ခေါင်းဆောင်မှုပြီးနိုင်လိမ့်မယ်အဖွဲ့လို့လက်ခံကြလဲမထင်ပါလ
ားအခုအနေထားမှာတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီ NLD အပေါ်မှာရောဒေါန်ဆန်းစုကြည်ပေါ်မှာရောနေကောထောက်တာတွေအများကြီးရှိပါတယ်ရှိပေမဲ့လည်းဟိုသူ့ကိုထောက်ခံတဲ့မဲပေးခဲ့တဲ့လူတွေကတော့သူ့နဲ့တင်တဲ့ရှိတော့အနေထားပါပဲဆိုတော့အဲ့ဒီအနေထားမှာတော့ဟိုနောက်ထပ်ခေါင်းဆောင်မှုအဖြစ်ဆိုတာလည်းလုံးလုံးဆယ်မှာတော်တော်ပြောဖို့ခက်ပါတယ်ဟိုကျွန်တော်တို့အခုကြုံနေရတဲ့အခက်ခဲကပြဿနာက Facebook ပေါ်မှာဘယ်သူမှမသိတဲ့လူတွေကဟိုရေးကြပါ share ကြပါဟိုစို့စို့မထည့်ပါနဲ့စသဖြင့်နဲ့ဘယ်သူကနေပြီးတော့ဘယ်လူတွေဆွေးနွေးနေမှမသိပါနဲ့ဟိုကျွန်တော်တို့ကောလာလာဘောင်းစုံနဲ့အကြံပေးမှုဘောင်းစုံတွေကဖြစ်နေပါတယ်ကျွန်တော်တို့ကကြတော့ဟိုကျွန်တော်တို့ကြိုးချောင်းစီလောပေါ့နော်ဟိုဖြစ်နိုင်တာတွေကိုချပြမယ်ဆွေးနွေးမယ်ဆိုရင်လေလူတွေအခုချိန်မှာခံစားမှုသိပ်ပြင်းတဲ့အခါကျတော့နားထောင်နိုင်တဲ့အနေထားစဉ်းစားကျင်တဲ့အနေထားလည်းမရှိပါဘူးဆိုတော့အဲ့လိုအနေထားမျိုးမှာတော့နောက်ထပ်ခေါင်းဆောင်မှုပေါ်ဖို့ဆိုတာလည်းတော်တော်ခက်မယ်လို့ထင်ပါတယ
်ဒါမှမဟုတ်အခုဖြစ်နေတဲ့တင်းမာမှုတွေပေါ့လေအချိန်ကြာပြီးတော့တိုင်းပြည်ရဲ့ပြန်နှစ်ဖက်လုံးဒ ဒီတော့ခရရင်ဥပမာပြောရင်ကျွဲနှကောင်ခတ်တယ်လို့ပါလေနှစ်ဖက်လုံးကဘာလို့နိုင်ငံရောဘူးလက်ပန်းကြပြီဆိုတော့မှရက်ကြမဲ့အချိန်ဖြစ်သွားပြီဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းသစ်မှာတောင်းဆောင်မှုမျိုးဆက်တွေတစ်ခုပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်မယ်ဆိုရင်တော့မျှော်လင့်နိုင်လာပေါ့ခင်ဗျ။
အဲ့ဒါလည်းကျွန်တော်အနေနဲ့ကတော့လောလောဆယ်ဆိုတော့သုံးတပ်ဖို့ခတ်ပါတယ်ဗျ။ဒီသမိုင်းတစ်လျှောက်ပြန်ကြည့်ရင်လှုပ်ရှားမှုကြီးတစ်ခုပြီးတိုင်းပြီးတိုင်းမှာဟိုနိုင်ငံရေးပါတီကြီးတစ်ခုပေါ့နော်။အင်အားစုကြီးတစ်ခုပေါ်လာတတ်ပါတယ်။ဆွေလိုက်လှုပ်ရှားမှုပြီးတဲ့ဖားစားပါလာပါတီပေါ်ပါတယ်။တော့ရှေ့ဆက်ရှင်ကျွန်တော်တို့လှုပ်ရှားမှုဖြစ်လာတဲ့
အမျိုးသားရေးအင်အားစုကြီးတခုပေါ်လာမလဲပေါ့ဆိုတော့အဲ့လိုဟာမျိုးကတော့လောလောဆယ်အထိကျွန်တော်ပုံဖော်လို့မရသေးပါဘူးခင်ဗျာအခုကြိုးစားတဲ့ကစွေးနွေးတင်ဆက်တော်ရဲ့မြန်မာအရေးအသုံးသက်ချက်ပါခင်ဗျာအခုဆက်လက်ပြီးတော့ VOA မြန်မာပိုင်းရေဒီယိုအတန်လွင့်မီတာလိုင်းတွေကိုတင်ပြပေးကြပါမယ်မနက်ပိုင်း 6.9kHz ကိုရောင်း6.30kHz ကွန်ထရောလေးရ80kHz ကွန်ထရောလေးရ80လိုင်းနိုမီတာ46kHz ခြေရောင်း190ဝက်နဲ့ဖမ်းယူရရှိနိုင်ပါတယ်မနက်ဘက် 8:00 နာရီကနေ9:00အထိနောက်တစ်ချိန်ပြန်လွှင့်တဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ20kHz
15.9kHz 13.5kHz 13.85kHz 13.35kHz 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 အထောင်မစနစ်ကဘာဖလားရှင်းပါဖို့ကတနေ့ကြော်ကြော်လောက်ပဲဒီဝါတော့ရေအခုဆိုရင်ကဘာဖလားဘောလုံးပွဲအတွက်ခြေစစ်ပွဲတွေကိုသက်ဆိုင်ရာတိုက်တည်လိုက်ကျင်းပနေကြပါပြီအခုလိုကဘာဖလားခြေစစ်ပွဲတွေကျင်းပနေချိန်မှာပဲအင်ရှင်ဖြစ်နဲ့ကျင်းပမဲ့ကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့တောင်းဆိုတဲ့အတန်းလေးဝေဖန်တန်းလေးလည်းကြဲကြဲလောင်လောင်ပြန်ထွက်လာနေပါတယ်ကာတာနိုင်ငံကိုအင်ရှင်အဖြစ်2020ခုနှစ်ကရွေးချယ်လိုက်ခြင်းကစပြီးတော့ကမ္ဘာဖလားအတွက်ဆောက်လုပ်ရေးလုပ်ငန်းတွေမှာလုံနေကြတဲ့အလုံသမား6500လောက်တည်ဆုံးခဲ့တယ်လို့ဗြိတိန်နိုင်ငံက Guardian သတင်းစာကြီးကဖော်ပြခဲ့ပါတယ်။အနည်းအများပြီးဆိုးရွားတဲ့လုပ်ငန်းကွယ်အခြေအနေတွေအပြင်အလုံသမားတွေရဲ့လောက်ခလာစားနေတာနဲ့တခြားအလုံသမားအခွင့်အရေးတွေဆုံးရှုံးမှုတွေကြောင့်2021ကမ္ဘာဖလားနဲ့ပတ်သက်ပြီးတော့ကာတာဘက်ကလုံနေတာတွေကိုလူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြနေကြတာပါအခုကာတာကဘာဖလားအတွက်ခြေစစ်ပွဲတွေစတင်တဲ့အချိန်မှာပဲနိုင်ငံတကာလူခွင့်ရေးအဖွဲ့ကြီး Amnesty International ကတော့2022ကမ္ဘာဖလားအတွက်ဘောလုံးကွင်းတွေနဲ့တခြားအခြေခံအဆောက်အုံတွေဆောက်လုပ်တဲ့နေရာမှာအလုံသမားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့နဲ့လုပ်ငန်းခွင်အခြေအနေကိုတိုးတက်ကောင်းမွန်လာအောင် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ပို့ပြီးတော့လှုပ်ဆောင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ AI အဖွဲ့ကစီးပွားရေးနဲ့လူမှုရေးတရားမျှတမှုဆိုင်ရာညကြေးမှု7 Cockburn ကအခုလိုပြောပါတယ
် we sent a letter to Infantino we've not had a response yet and we've engaged
ကျွန်တော်တို့ GNE Infantino စီကိုစာရေးပို့ထားပါတယ်သူစီကတော့အကြောင်းပြန်လာတာမရှိသေးပါဘူးဒီကြေနှစ်တွေအတွင်းကျွန်တော်တို့ FIFA နဲ့မကြာခဏဆိုသလိုပြောဆိုဆက်သွယ်ခဲ့ပါတယ်သူတို့အနေနဲ့လည်းဒီကမ္ဘာဖလားကကောင်းမွန်တဲ့အမွေအရည်ခြံထားနိုင်ခဲ့ဖို့အတွက်ကြိုးပမ်းနေတယ်ဆိုတာသိပါတယ်ကျွန်တော်တို့ကတော့သူတို့ကိုဒီတမကပို့လို့စေခြင်းပြီးကြံပွဲအတွက်ဆောင်ရွက်တဲ့နေရာမှာ FIFA အနေနဲ့ဝိုးပြီးတော့လုတ်ကင်တာမျိုးဖြစ်စေခြင်းပြီးနိုင်ငံတွင်းကဘောလုံးကွင်းတွေနဲ့တခြားစီမံကိန်းတွေမှာလုပ်နေတဲ့လုပ်သမားတွေရဲ့အခွင့်အရေးတွေကိုပို့ပြီးတော့လေးစားမှုရှိအောင်လုပ်စေခြင်းပါလေ။ကာတာအစိုးရကလည်းပို့ပြီးတော့ပြောစေခြင်းလို့ကာတာအစိုးရအနေနဲ့လည်းလုပ်သမားတွေနဲ့ပတ်သက်ပြီးပေးဖို့ကတိပြုထားတာတွေကိုလည်းပြည့်နှီလာအောင်ပြောပြီးစေခြင်းပါလေ။အနာဂတ်မှာလည်းလူခွင့်ရေးကိစ္စတွေကိုထည့်သွင်းစဉ်းစားပြီးအခုလိုဖြစ်ခဲ့တာမျိုးတွေထပ်မမြင်ရဖို့မျှော်လင့်ပါလေ။FIFA အနေနဲ့ဒီတမကလုံနိုင်ဖို့မျှော်လင့်ပြီးလုပ်ဖို့လည်းလိုအပ်နေပါတယ်
။ဒါပြင်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအပြောင်းအလဲတွေရှိလာခဲ့တယ်လို့လည်းသူကဆက်ပြောပါတယ်။ FIFA ဥက္ကဋ္ဌ Gianni Infantino ကတော့ကာတာနိုင်ငံအနေနဲ့တိုးတက်အောင်လုပ်ရမယ့်နေရာတွေရှိနေသေးပေမဲ့လည်းတိုးတက်လာတာတွေလည်းအတော်များများရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ When it comes to the situation in Qatar
In particular, I think we need to be fair there as well and admit.
ကာတာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်တို့အနေနဲ့တမက်တာဆစ်ဖို့လုံမယ်လို့ကျွန်တော်ထင်သလိုထူးထပ်မှုတွေလည်းအများကြီးရှိခဲ့တယ်ဆိုတာကိုဝန်ခံရမှာဖြစ်ပါတယ်။အချို့သမားတွေအခြေအနေအများကြီးထူးထပ်မှုရှိလာပါတယ်။နေရာတိုင်းမှာတော့ထူးထပ်ကဘူပြီးထူးထပ်အောင်လုပ်ဆရာတွေရှိပါတယ်။ပြောရမယ်ဆိုရင်ဆွစ်ဇာလန်နောက်ပါနိုင်ပါတယ်။
ဒီလိုအခြေအနေတွေမှာပဲပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကစားခဲ့တဲ့ကမ္ဘာဖလားခြေပြပွဲတွေမှာလည်းအသင်းကြီးတချို့နဲ့နာမည်ကြီးကစားသမားတွေကလည်းကာတာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။ဥရောပသုံးကခြေပြပွဲတွေမှာတော့ဂျာမနီအသင်းဟာအိုက်စ်လန်နဲ့ပွဲမကစားခင်မှာကွင်းထဲမှာတန်းစီနေတဲ့အချင်းပွဲတော်ကစားသမားဆက်တယောက်ကလူခွေရေးဒီ human rights ဆိုတဲ့စာတမ်းကိုပုံဖော်ပြီးတော့လူခွေရေးကိုလေးစားလိုက်တာဖို့တောင်းဆိုခဲ့ကြပါတယ်။
နာဒပတ်ပြီးတော့ဂျာမနီနောက်တန်းလူဂျော်ရှာကင်မစ်ကတော့ဂျာရှတင်းတက်စမန်ကတ်တင်ဖူးစ်ဖော်ရဂီယာစတိုချန်နက်ဆနာမန်ရှာဖ်တ်ဒီခရပ်ထမ်ဒင်းရအချို့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်သူကြိုက်ကြိုက်မကြိုက်ကြိုက်ပြောနိုင်တဲ့အနေအထားပြောပါရှိတယ်နဲ့အချို့ကိစ္စတွေကိုဘောလုံးနဲ့အာယုံဆိုင်လာအောင်လုပ်နိုင်တဲ့အခွင့်အရေးရှိပြီးကမ္ဘာဖလားကိုလေးစားတဲ့အနေနဲ့လည်းကျွန်တော်တို
ဲ့တူရကီပွဲတွေမတိုင်ခင်မှာလူခွင်ရေးကိုကွင်းတင်မာရောကွင်းပြင်မာပါလေးစားလိုက်နာဖို့စာတမ်းတွေပါတဲ့အင်ဂျီတွေကိုဝတ်ဆင်ခဲ့ပါတယ်။အခုလောလောဆယ်ဥရောပမှာနာမည်အရမ်းကြီးနေတဲ့ဒေါ်တမန်တိုက်ဆင်မှုဟာလန်နဲ့အာဆနယ်ကအခုနှစ်မှာအငါးစာချုပ်နဲ့ခေါ်ထားတဲ့အိုရီဂတ်တို့ကလည်းတက်တော့ကြောက်နဲ့ခြေတန်းကလေးပါဝင်ခဲ့ကြပါတယ်။တခါနယ်သာလန်အသင်းကလည်းလက်ဗီယော့နဲ့ပွဲမတိုင်ခင်မှာကာတာကလူခွင်အခြေအနေနဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့ပါတယ်။အင်္ဂလန်အသင်းကတော့FA ဘောလုံးဖွဲ့ချုပ်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Amnesty International အဖွဲ့နဲ့တူပူးတွဲလှုပ်ဆောင်နေတယ်လို့အင်္ဂလန်နီးပြ Gareth Southgate ကပြောလိုက်ပါတယ်2022ကမ္ဘာဖလားအတွက်လူခွေရေးဆိုင်ရာစိုးရိမ်မှုတွေရှိနေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမှာလည်းလူခွေရေးချိုးဖောက်မှုတွေကြောင့်အာဂါသမားတို့ချို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာပဲအသက်ဆုံးရှုံးခဲ့ရပါတယ်။ဆရာနာသိန်းစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနေတာတွေကြောင့်လူငယ်ဘောလုံးသမား၂ယောက်တိဆုံးသွားခဲ့ပါတယ်။မတ်လ26ရက်နေ့ကအင်းစိန်မြို့နယ်ကအာယုံတပိတ်အတွက်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်ဟန်တာရီ United ရဲ့အသက်21နှစ်အောက်လူငယ်ဘောလုံးအသင်းကအသင်းကောင်းဆောင်ချစ်ဖို့ငိမ့်ဒီဆုံးသွားခဲ့ပါတယ်။ဒါပြင်မန်လေးမြို့မှာလည်းလင်းလက်ဖူစဲဘောလုံးအသင်းကကိုသမားကိုအောင်စင်ဖြိုးမတ်လ18ရက်နေ့ညနေပိုင်းကစစ်ကောင်စီဘက်ကပစ်ခတ်မှုတွေကြောင့်ဒီဆုံးသွားခဲ့ပါတယ်။ကိုအောင်စင်ဖြိုးဟာမန်လေးအရာစင်တာအထူးကျမှတ်ကုသဆောင်မှာပြီးခဲ့တဲ့ကိုဗစ်ဒုတိယလိုင်းအတွင်းစေနာဝန်ထမ်းဖြစ်ဝင်ရောက်လုပ်ကိုင်ခဲ့သူဖြစ်တယ်လို့လည်းသိရပါတယ်။အခုလိုလူငယ်ဘောလုံးသမားတွေဆုံးရှုံးလိုက်ရတာဟာနိုင်ငံရဲ့အားကစားလောကအတွက်သာမကတိုက်ပီးရဲ့အနာဂတ်တော့လဲကြီးမားတဲ့နေနာဆုံးရှုံးမှုဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ
ဖီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြီးစုနားဆင်နိုင်ဖို့VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါသေး။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလည်းပြပါရစေ။ဒီ application ကနေပြီးတော့ VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
ကျတဲ့ပရင်းနေမနေ့ကင် VOA မြန်မာပိုင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုင်ငံကသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ခင်ဗျာ
။အာနာတိန်စစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးနေရတဲ့ကြီးသူတွေတိုးလာနေပေမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဆက်ပြီးတော့ပေါ်ပေါက်နေပါတယ်။ရှမ်းကုန်မြို့အင်းစိန်ဖက်မှာတော့အမိုက်ကောက်ကမ်ပိန်းဆိုပြီးတော့လူငယ်တွေအမိုက်ကောက်ရင်းဆန္ဒထုတ်ဖော်လာပါတယ်။လူတွေစုယုံမလာနိုင်အောင်စစ်အုပ်ချုပ်ရေးကောင်စီဘက်ကလမ်းမကြီးတွေကိုပိတ်ထားတဲ့အတွက်လမ်းတွယ်ကလေးတွေထဲမှာပဲအမိုက်ကောက်ရင်းဆန္ဒထုတ်ဖော်ကြသလိုတေဆုံသွားသူတွေအတွက်လည်းအလူငွေကောက်ခံပေးခဲ့ကြတာပါ။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးတရားရသူတိုးလာပြီးတော့ပြည်သူတွေကြောက်လန့်ဆိုးရိမ်နေပေမဲ့အားမလျှော့ပဲစစ်အာဏာရှင်ကိုဆက်ပြီးတော့ဆန့်ကျင်ဖို့အမိုက်ကောက်ကမ်ပိန်းမှာပါဝင်တဲ့ကိုဝင်းလှိုင်ကတိုက်တွန်းသွားပါတယ်
ကျွန်တော်တို့အကြောက်တရားတွေရှိနေပြီကျွန်တော်တို့အာနာရှင်ကိုဘယ်လုံးမှပြန်တော်လာမှုရမှာမဟုတ်ဘူးဆိုတာကိုဒီဘက်မှာရှိတဲ့ပြည်သူအားလုံးကိုဒီကနေသတိပေးချင်ပါတယ်ဗျကျွန်တော်တို့အကြောက်တရားတွေကင်းမဲ့ပြီးတော့ကျွန်တော်တို့အမှန်တရားဘက်ကယက်တီပြီးတော့လမ်းထွက်လာမယ်ဆိုလို့ရှိရင်တော့ဒီအာနာရှင်ကဘယ်လိုဝင်နေလဲကျွန်တော်တို့ရဲ့စီလုံးမှုနဲ့အားလုံးပပျောက်သွားမယ်လို့ကျွန်တော်တို့ယုံကြည်
Pawan Keraba. Akulo Nangadawa Sana Piaborigo, Nilan Bounson at Jimbanedi, Nyapet Piana Mitum Biro Sana Topora. A might debate to Biro Lanson Lanquarine, Lama Jiriwama, a might be Supon Kara Pawan, a might go de Lucia Murile Pawan Labare. ဖက်ဒရယ်လတရနေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အလွန်ကျုံအင်အားသုံးနေနေမှုကြောင့်မတ်လ30ရက်နေ့အထိတေဆုံးသူပေါင်း500တုံးသက်ချောက်ဦးဆက်မင်းရှိတဲ့အကြောင်းအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကတရုတ်နိုင်ငံအတွက်စီးပွားရေးအရာရောမဟာဗျူဟာအရာပါအရေးပါလာတဲ့မြန်မာနိုင်ငံတွင်ကအခြေအနေအရရက်ကိုတရုတ်နိုင်ငံကစင်လာအတိုင်းတန်ရရနဲ့သတိထားဆောင်ရည်နေသလိုမြန်မာအရေးနဲ့ပတ်သက်လာရင်တော့အနောက်နိုင်ငံတွေရဲ့ဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံကိုအကာအကွယ်ပေးတဲ့နိုင်ငံလည်းဖြစ်ပါတယ် အနာသိန်းစစ်အုပ်ချုပ်ရေးကောင်စီကိုတရုတ်အစိုးရကထောက်ခံနေဆိုပြီးဆွဆွဲပြောဆိုနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့တရုတ်တန်ရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြသလိုပြည်ပနိုင်ငံကတရုတ်တန်ရုံတွေရှိမှာလည်းပြည်ပရောက်မြန်မာတွေတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမူဒင်ဟူစိန်တို့ပို့ ပြန်တိုင်းရင်းနဲ့ပင်လယ်ရေပြင်ကိုတရားနည်းလမ်းတကြအသုံးပြုရေးကိစ္စရပ်တွေကိုအားပေးထောက်ခံတဲ့နေရာမှာအာဆီယံအဖွဲ့ရဲ့ခန်းကဏ္ဍကတိတ်ကိုအရေးကြီးတဲ့အကြောင်းဝန်ကြီးပြင်ကလေးပေးပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ ထပ်အပြင်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်အထူးစိုးရိမ်ကြောင့်လည်းနိုင်ငံဝန်ကြီးတွေပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနဲ့ပတ်သက်ပြီးတော့ဘာတွေပြောဆိုဆွေးနွေးကြသလဲဆိုတာမျိုးတော့အသေးစိတ်ဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေး ဒီလိုပေါ့ဟိုအခုတက်မတော့ဘယ်အချမ်းကကြည့်မယ်ဆိုလို့ရှိရင်ပန်ကောက်ပို့စ်အွန်လိုင်းကနေသူတို့ရဲ့အမိုက်ကောက်ကမ်ပိန်းဆိုပြီးတော့လူငယ်တွေအမိုက်ကောက်ရင်ဆန္ဒပြသူရာကိုတော့နားလည်ပါတယ်လို့ပို့ထူနေမှာပြောပါတယ်
I just want to say that this is the humanity. If you have think about the humanity, you can be and you can save the people. Not about
Daria, Turigu Sana, Sene Piate, Gunimu Pitemare, Nanga Yetrelem Hotelo, Lurijanglem Hopau, Zuda Jinko Jinsa Sene, Kanzanale, Birapi Barelu, Haliga, didn't how they go Piosu Torawa. Nimanangama, Sitane, Yetapoye, Sanapia, Pidurepo, a jampe, Ninine, let the law Pierre Dijon, Susie, Timyatare, video go Piatayen, Nangaraga, di Pierrego, why won't Darcy Bebo, Alame, Haliga, Mashda and a second Yenima, Jimakere, Pianwe, Simi Bogan, Mitaya Kankerawa. Seochoye Gonsier, Dadriga, Ninine, Dejaga, Pilua, Nijare, Sanapia, Pidureha, Duru Goza, Nimanangango, Goza, Pubin, I met Ray Yungi Chene, Dugo, Saname, Pigajare, Lule, Alame, Haliga, Pangamu, Teneza, Shilimbo, Mapio, Sutobare.
Jadabrini, no song at the Ringinjo Go, Nelonga, Pioja, Pigaraba. Jigimene, Season Tolu Yemuga, my engineer in Pibiro. The Mansa and Engineer Agaro, John Walker, Pibare. Jigimene, Season Ago, Menachana, Ingani, Cornainti, Linometer, Thousand Net, Lizard, Lizard, Sugoni, Tinsa, Pigarapibare. သောတော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့ဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ။
This program has